ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကကြားဖြန့် online ဝေလင်းလုပ်ငန်းတွေနဲ့လောင်းကစားလုပ်ငန်းပေါင်း60နီးပါးကိုစစ်ကောင်စီတပ်နဲ့တရုတ်ရဲတပ်ဖွဲ့ပူးပေါင်းပြီး3ရက်ကြာဖမ်းဆီးခဲ့တာမှာလူပေါင်း300နီးပါးဖမ်းဆီးမိထားတယ်လို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဖက်စီခံရသူအများစုဟာတရုတ်လူမျိုးတွေဖြစ်နေပြီးတချို့ကမြန်မာဘက်မှာလက်တလောထိမ့်သိမ်းတာကြောင့်လဲသူတို့ကပြောပါတယ်ဒီကြောင့်သတင်းပေးဖို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
မူဆယ်မျိုးကရွှေစင်ဟိုတယ်အပါအဝင်ကြားဖြတ်တဲ့ကက်ဆီနိုလောင်းကစားရုံတွေရှိတဲ့နေရာပေါင်း60နီးပါးကိုတရုတ်အစိုးရရဲတပ်ဖွဲ့ကမတ်လ26ရက်နေ့ကစတင်ဝင်ရောက်ဖမ်းဆီးခဲ့ပြီးတပ်မ69လက်အောက်ခံစစ်ကောင်စီတပ်တွေကဝန်းရံပေးခဲ့တယ်လို့မီမဖော်လိုတဲ့လာဝကတာဝန်ရှိသူတူက VOA ကိုပြောပါရယ်ဒီကနေ့မတ်လ29ရက်နေ့မှာတရုတ်နိုင်ငံသား300နီးပါးကိုဖမ်းဆီးထားပြီးခေါင်းဆောင်10ယောက်ကတော့တရုတ်နိုင်ငံရွှေလီမြို့ကိုထွက်ပြေးစဉ်မှာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီလို့သူကပြောပါရယ
်သူတို့ကမူချက်မှာဒီကြားဖြန့်တတိပေါ့ဗျတရုတ်ဗမာပြည်တရုတ်နဲ့တရုတ်ပြည်နဲ့တရုတ်ပေါ့ဗျအဲ့ဒါအဓိကတော့10ဦးပေါ့အဲ့ဒါကတော့တရုတ်ကတော့ဖမ်းတော့ဟိုပကမ်းမှာအခုကတော့သူတို့တောင်ကန်တို့ကြောက်ကြရင်ဟိုဆက်ဆက်တဲ့လူတွေပေါ့ဗျာဖမ်းမိတာတော့160လောက်ရှိတယ်ဖမ်းတာကျွန်တော်တို့ယူနန်ရေးရလာဖမ်းတာမဟုတ်ဘူးဘေကျင်းရလာဖမ်းတာဒီဘက်ကလာဖမ်းတာလည်းဘေကျင်းရေးတွေပါတယ်တရုတ်လည်းပါမယ်ဗမာရင်လည်းပါတော့ပေါ့ဗျာဗမာပြည်အနှံ့လူတွေပေါ့အခိုင်းသားခိုင်းသားပေါ့ဗျာဟိုအလုပ်သမားတွေပေါ့ဗျာ
မူဆယ်ကကြားဖြတ်တဲ့ကက်ဆီနိုလောင်းကစားရုံတွေကိုရှင်းလင်းဖို့အတွက်တရုတ်ဘက်ကအချိန်ယူခဲ့တယ်လို့လည်းတချို့ကပြောပါတယ်အဓိကကတော့ WeChat ကရတဲ့အချက်လက်တွေကိုအခြေခံပြီးဖမ်းဆီးခဲ့တာလို့လည်းသူကပြောပါတယ
်။တရုတ်ကဒီလိုလေကျွန်တော်တို့ဒီဘက်လိုမဟုတ်ဘူး။သူက data အကုန်အချက်လက်အကုန်ကျွန်တော်တို့တို့ဒီလိုဟို Viber တို့ဟို online media တွေတုံးနေဆိုပြီးတော့သူတို့ကအဓိက WeChat ပဲဗျ။သူတို့တက်ကတရုတ်နိုင်ငံရဲ့တက်က WeChat ပဲ။ WeChat မှာကျွန်တော်တို့ဘာတင်တယ်သူတို့ရှိရဲ့ဟိုနေမှာအကုန်ပေါ်တယ်လေ။သူတို့လိုချင်တာတော့အဓိကတတိယလိုချင်တာပေါ့ဗျ။ကောင်းဆောင်နေ။အမှနာမည်တော့အဓိကထွက်မလာလေ။
တရုတ်နိုင်ငံရွှေလီတဲကိုရှောင်းတိန်ဖမ်းဆီးခံရတဲ့ခေါင်းဆောင်ပိုင်းတွေနဲ့အတူစစ်ကောင်စီဘက်ကအရာရှိတချို့လည်းပါနေတယ်လို့တချို့ကပြောပါတယ်။မူဆယ်မျိုးကလောင်းကစားရုံတွေကြားဖြန့်တွေဟာတပ်မ69လက်အောက်ခံတပ်တွေအပါအဝင်စစ်ထောက်လှမ်းရေးတွေရဲတပ်ဖွဲ့တွေကိုလက်ငွေပေးပြီးလုကင်နေကြကြောင်းလည်းတချို့ကပြောပါတယ်။ဒါတွေကိုအသေးစိတ်မေးမြန်းဖို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဥခွန်သိမ်းမောင်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိခဲ့ပါဘူးခင်ဗျာ။